ဆူနာမီရေလိုင်းတံကြောင့်ပျက်စီးသွားတဲ့ဂျပန်နိုင်ငံကဖူကူရှိမားနျူကလ িয়ার ဒါအဖေးဆဲယုံကစွန့်ပစ်ရေတွေကိုပင်လယ်ထဲပေါက်ချတဲ့အစီအစဉ်နဲ့ပတ်သက်လို့အငင်းပွားစရာတွေပေါ်ပေါက်နေချိန်မှာပဲဂျပန်နိုင်ငံကစီးပွားရေးလုပ်ငန်းတွေပေါ်တယ်လီဖုန်းကနေချင်းချောက်မှုတွေစတိုက်ထွက်ပေါ်လာပါတယ်ဂျပန်ဆူရကတော့တရုတ်နိုင်ငံမှာရှိတဲ့ဂျပန်နိုင်ငံသားတွေလူညုံရေးအတွက်တာဝန်ယူဖို့တရုတ်ဆူရကိုတောင်းဆိုခဲ့တာပါနျူကလ িয়ার ဆဲယုံကစွန့်ပစ်ရေတွေကိုတန့်စင်ထားတာကြောင့်အန္တရာယ်မရှိဘူးလို့ဂျပန်နိုင်ငံကပြောဆိုထားပြီးကုလသမဂ္ဂနှုတ်မြစ်ဆွမ်းရည်အေဂျင်စီကလည်းလက်ခံထားပေမဲ့တရုတ်ဆူရကတော့အပြင်းထန်ကန့်ကွက်ထားပြီးပင်လယ်ပြင်ကိုညင်ညမ်းစေတယ်ဆိုပြီးဂျပန်နိုင်ငံကပင်လယ်စားတွေကိုလည်းတင်ပို့ဝင်တားမြစ်ထားပါတယ်ဂျပန်ဆူရကတော့စွန့်ပစ်ရေတွေဟာအန္တရာယ်ကင်းရှင်းတဲ့အဆင့်မှာရှိတဲ့အကြောင်းအချက်လက်တွေကိုဒီနေ့ပဲထပ်မံထုတ်ပြန်ခဲ့တာပါဖူကူရှိမားနျူကလ িয়ার ဒါအဖေးဆဲယုံကရေတွေကိုတပ်ကိုကကုမ္ပဏီကပင်လယ်ထဲစတင်ဖောက်ချပြီးတဲ့နောက်ပြီးခဲ့တဲ့ကြာသပတေးကစဂျပန်နိုင်ငံကစီးပွားရေးလုပ်ငန်းတွေကိုတရုတ်နိုင်ငံကနေတယ်လီဖုန်းကတစ်ဆင့်ချင်းချောက်ပြောဆိုမှုတွေနဲ့အကြီးအကျယ်ကြုံနေရတာဖြစ်ပါတယ်